ီနေ့ညနေ 9:00 အချိန်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်တဲ့ရွေးကောက်ပွဲရလဒ်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအထူးလွှတ်တော် 200 စလုံးမှာရှင်းရှင်းလင်းလင်းအနိုင်ရသွားပါပြီ။ပြည်သူ့လွှတ်တော်မှာ NLD က 218 နေရာ၊ပြည်ထောင်စုကြံခိုင်ရဲ့ပြည်ပြိုးရေးပါတီ USDP က 28 နေရာ၊ကြံပါတီအသီးသီးက 29 နေရာရထားပါတယ်။အမျိုးသားလွှတ်တော်မှာ NLD က 110 နေရာ၊ USDP က 12 နေရာ၊ကြံပါတီအသီးသီးက 11 နေရာရထားပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာ NLD က 382 နေရာ၊ USDP က 54 နေရာနဲ့ကြံပါတီအသီးသီးက 58 နေရာရထားပါတယ်။ဒီကနေ့ညနေ 9:00 အထိဆိုရင်ပြည်သူ့လွှတ်တော်အတွက်စုစုပေါင်းအမှတ်နေရာ284နေရာအမျိုးသားလွှတ်တော်အတွက်133နေရာကျင်ညာပြီးပါပြီ။ NLD ဟာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်အတွက်စုစုပေါင်းလွှတ်တော်အမှတ်နေရာ3328နေရာရထားပြီးပါပြီ။အဲဒါကြောင့်လွှတ်တော်နှစ်ရက်ကနေဒုတိယသမ္မတတူဦးစီစုစုပေါင်း2ဦးကိုရွေးချယ်ဖို့စစ်တပ်ကိုယ်စားလှယ်တွေဘက်ကတင်တဲ့ဒုတိယသမ္မတတူဦးအပါအဝင်စုစုပေါင်းဒုတိယသမ္မတ3ဦးတွေကနေမှသမ္မတကိုရွေးချယ်ဖို့အစိုးရအသစ်ကိုဦးဆောင်ဖွဲ့စည်းဖို့တည်ကြသွားပါပြီ။